ပြီးခဲ့တဲ့ရက်ပိုင်းကစပြီးအေယာဝတီမြစ်ရေမြင့်တက်လာမှုကြောင့်မကွေးတိုင်းကလူဦးရေ 9,000 ခွဲကျော်ဟာရေပေးဒဏ်ခံနေရပြီးရေလွတ်ရာနေရာတွေကိုပြောင်းရွှေ့နေကြရပါတယ်လက်ရှိမှာပြောင်းရွှေ့နေထိုင်ကြရသူတွေနဲ့ရေဝင်နေတဲ့ရက်ွက်တွေမှာနေထိုင်သူတွေအတွက်အရေးပေါ်အနေနဲ့ဆန်ခေါက်ဆဲကြောင့်ရေတန့်တဲ့ငါးတစ်တာစတဲ့စားနေရိခါတွေကိုလူမှုဝန်ထမ်းကဲဆဲရေးနဲ့ပြန်လည်နေရာချထားရေးဝင်ကြီးဌာနကအဓိကထောက်ပံ့ပေးနေပါဗျ။မကွေးတိုင်းဒေသကြီးမှာရေပေးသင့်လူဦးရေအများဆုံးဖြစ်ပြီးမန္တလေးတိုင်းကဒုတိယနဲ့စကိုင်းတိုင်းကတတိယအများဆုံးဖြစ်တယ်လို့လူမှုဝန်ထမ်းကဲဆဲရေးနဲ့ပြန်လည်နေရာချထားရေးဝင်ကြီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလဲလဲထွန်းကပြောပါဗျ။
အခုအမားတို့မှာဖြစ်နေတာကစကိုင်းမကွေးမန္တလေးအေယာဝတီကချင်ပဲလေဒီနေ့တိုင်း6ခုပေါ့ဖြစ်တဲ့ထဲမှာသူကစကိုင်းမကွေးမန္တလေးကတော့လည်းနည်းများတယ်ကြောင်းရွှေ့ထားတဲ့ဆိုင်ရင်တွေပေါ့စကိုင်းတိုင်းမှာဆိုရင်ကြောင်းရွှေ့ထားတဲ့လူဦးရေက13434 13000ကျော်ပေါ့နော်နောက်မကွေးတိုင်းမှာကျတော့ကြောင်းရွှေ့ထားတဲ့လူဦးရေကကျတော့95336မန္တလေးမှာကျတော့ကြောင်းရွှေ့ထားတာလူဦးရေကကျတော့25343 2000ကျော်အဲ့3ခုကတော့များတယ
်မကွေးတိုင်းပွင့်ဖြူမြို့နယ်ကုန်းဆောင်တိုက်နယ်တဲကကျေးရွာ20လောက်မှာအိမ်တွေထဲရေတွေဝင်ရောက်နေတာကြောင့်ကုန်းမြင့်ရကားလမ်းတွေပေါ်မှာယာယီတဲတွေနဲ့နေထိုင်နေကြပါတယ်ကုန်းဆောင်တိုက်နယ်နဲ့တန်ကိုင်းကျေးရွာကြားကတာပုံပေါ်မှာယာယီကယ်ဆယ်ရေးစခန်းဖွင့်ထားရပြီးလူဦးရေ1000ကျော်ခိုးလုံနေရပါတယ်ကုန်းဆောင်တိုက်နယ်နဲ့တန်ကိုင်းကျေးရွာကြားကတာပုံပေါ်မှာဖွင့်ထားတဲ့ကယ်ဆယ်ရေးစခန်းမှာလူတွေအပြင်တရိတ်ဆန်တွေလည်းလာရောက်ခိုးလုံနေရတယ်လို့ကယ်ဆယ်ရေးစခန်းမှာကူညီပေးနေတဲ့ပွင့်ဖြူမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးတင်ဆန်းကပြောပါတယ
်ကုန်းဆောင်တိုက်နယ်အတွင်းမှာရှိတဲ့ရွာတွေကတော့အကုန်ဆိုးတာပေါ့နော်ဘွားတစ်ပြားလောက်မြုပ်တာပေါ့လွတ်တဲ့အိမ်တွေကအဲ့လူကြီးတွေကတော့အဲ့မှာပဲနေကြတာပေါ့နော်အကုန်လုံးဆုလာနေရနွားတွေပါတယ်ရောပေါ့နော်အကုန်လုံးလာနေကြတာတာပေါင်းမှာကုန်းဆောင်တန်ကိုင်းနဲ့ဆက်သွယ်ထားတဲ့လမ်းမှာပေါ့မူပါရီနဲ့နေကြတာပေါ့နွားရီကရောဒီမှာတဲတွေထုနွားအဲ့ထဲမှာနွားရီသားလူကတော့တဲပေါ်မှာမူကနဲ့ပေါင်းမှုလုပ်ပြီးအိတ်ကြတာပေါ့ညဘက်ဒီမှာကျွန်တော်တို့အဲ့မှာတက်ချင်နေလဲရှိတယ်မိတိုက်လဲရှိတယ်တက်မတော်လဲရှိတယ်ခန္ဓာဆိုင်ရာတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ
်အဲ့ဒီကယ်ဆယ်ရေးစခန်းကိုမကွေးတိုင်းဒေသကြီးဝင်းကြီးကျုံနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချာထားရေးဝင်းကြီးဒေါက်တာဝင်းမြတ်အေးတို့ဒီကနေ့လာရောက်ပြီးစာနယ်ဇင်းခါတွေထောက်ပံ့ပေးသွားတယ်လို့လည်းပြောပါတယ်အလားတူမန္တလေးတိုင်းဒေသကြီးမှာလူဦးရေ 2,000 ခွဲကျော်ဟာရေပေးဒဏ်ခံနေရပြီးကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့နေထိုင်နေကြရပါတယ်မန္တလေးတိုင်းဒေသကြီးကတရက်ဦးအမရပူရစင်ကူးစင်ကိုင်းပသိမ်ကြီးမြင်းချံငဇွန်ပြည်ကြီးတကွန်နဲ့တောင်သာစတဲ့မြို့နယ်တွေကရက်ွက်ကြေးရွာတွေမှာရေတွေဝင်ရောက်နေတာဖြစ်ပါတယ်ရေကြီးပြီးနောက်ပိုင်းမှာဝမ်းပြက်ဝမ်းလျှော်ယောဂါတွေဖြစ်မှာဆိုတဲ့အတွက်အမရပူရမြို့နယ်တွေကကယ်ဆယ်ရေးစခန်းတွေမှာမိုဘိုင်းအင်တာတွေကိုလိုက်လံချထားပေးနေတယ်လို့မန္တလေးမြို့တော်စီပင်တရားရေးကော်မတီဝန်ဟောင်းကိုရဲမွန်ကပြောပါတယ
်မနေ့ကပဲကျွန်တော်မြို့တော်ဝန်ကြီးတွေပြန်ရလိုက်တော့နောက်ပိုင်းဝမ်းပြက်ဝမ်းလျှော်ကျန်းမာရေးကိစ္စတွေဖြစ်မှာဆိုလို့ပေါ့မိုဘိုင်းဒါနလေးစတာပြီးတော့တင်ပြလိုက်တာပေါ့နော်အဲမြို့တော်ဝန်ကြီးကလည်းအဲဒါရတယ်ဆိုပြီးတော့မနေ့ကပဲ6လုံးဒီနေ့4လုံးနဲ့10လုံးချပြီးတော့ PVC ဖိုင်ဘာနဲ့လုပ်ထားတယ်အပေါ်မှာမိုးပါတယ်ရိုးရိုးတိုင်းပဲဒီကွက်နဲ့ဒီကုန်းနဲ့ဒီကွက်နဲ့အလုံးနဲ့ထည့်ပေးထားတယ်ကိစ္စရှင်းရှင်းနဲ့တူတော့ PVC ဖိုင်ဘာဆွဲပြီးတော့ဒီမှာအသုံးပြုပေါ့သမုတ်ရဲ့အောက်မှာကန်ရှိတယ်ဖိုင်ဘာကန်အဲကမိန်းလာပြည့်ကန်နေရင်ပြည့်ပြီဆိုတာနဲ့သူတို့ကျွန်တော်အကြောင်းအကျိုးပြောထားတယ်မန္တလေးမြို့တော်စီမံကကွန်ဒီရဲ့ယူနစ်ကစင်ကတာမိန်းလာလို့ကျွန်တော်လမ်းပြောတယ်လေ့ကျင့်သူတွေစုပ်စုရှိတယ်ဘယ်လိုမျိုးလဲ
ပြီးခဲ့တဲ့ဇွန်လ31ရက်နေ့ညနေပိုင်းလောက်ကစပြီးဥပိန်တရာကိုအများပြည်သူဖြတ်တန်းသွားလာခွင့်ပိတ်လိုက်တယ်လို့ရေရနာဘုံတက္ကသိုလ်ကလည်းပိတ်ထားရပါတယ်။အလားတူတရက်ဦးမြို့နယ်မှာအေဟာရီမြေကြီးနဲ့ဒုထဝရီမြေကြီးတွေဝင်ရောက်မှုကြောင့်ကြေးရွာပေါင်း34ရွာကလူဦးရေ3000နီးပါးနဲ့တရိတ်ဆန်အကောင်ရင် 2500 နီးပါးကိုရေဘေးကယ်ဆယ်ရေးစခန်းတွေကိုပြောင်းရွှေ့ထားရပါတယ်။အေဟာရီမြေကြီးမြင့်တက်လာတဲ့အတွက်တောင်တမန်အင်းအရှိဘက်ချမ်းကတာယိုးပေါက်ထွက်တော့မဲ့အနေအထားကိုရောက်ရှိလာတာကြောင့်မနေ့မနက်ပိုင်းကရေထိန်တကားကိုနှစ်ပေခန့်ဖြန့်ချလိုက်ရပြီးပြည်ကြီးတကုံမြို့နယ်နသာရက်ွက်အတွင်းကိုရေ6ပေခန့်ဝင်ရောက်ခဲ့ပါတယ်။လူနေအိမ်ခြေ200ကျော်ကိုရေလွတ်ရာကိုပြောင်းရွှေ့ထားရပါတယ်။လက်ရှိမြဝကျုံမော်ဒေသတွေမှာလည်းမြင့်ရီမြင့်တက်နေတာတွေရှိနေသလိုအထက်ပိုင်းကရေတွေပြန်ကျလာနိုင်တာကြောင့်မြဝကျုံပေါ်မှာနေထိုင်ကြသူတွေအနေနဲ့ရေကြီးရေရှမ်းမှုတွေအတွက်ကြိုတင်ပြင်ဆင်ထားကြဖို့ဝန်လေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတတိပေးထားပါတယ်ရှင်။